မြန်မာနိုင်ငံဟာစံပေါင်းများစွာသောပြည်သူတွေအတွက်မျှော်လင့်ချက်ပေးနိုင်တဲ့နိုင်ငံဖြစ်အောင်အရသာအစိုးရနဲ့စစ်တပ်တို့ပူးပေါင်းလှုပ်ဆောင်ကြဖို့လိုတယ်လို့မြန်မာနိုင်ငံကပထမဦးဆုံးကက်သလစ်ယဟန်မဖြစ်လာသူကာဒီနယ်ချားလ်စ်ဘူကပြောကြားလိုက်ပါတယ်အတိမ်ဆောင်မခံနိုင်တဲ့အစဉ်တစဉ်ကိုဖျက်ဆီးနေရစေမြန်မာနိုင်ငံအပေါ်နိုင်ငံတကာအတိုင်းအတိုင်းကစိတ်ရှည်ရှည်ထားကြဖို့နဲ့ဒီမိုကရေစီအပြည့်အဝထွန်းကားလာရေးအတွက်ဆက်လက်ကူညီကြဖို့လည်းယဟန်အမတ်ကြီးကမြစ်တရခံပါတယ်ငင်းချမ်းရေးတိဆောက်ရမှာကမြန်မာနိုင်ငံအတွက်ပထမဦးစားပေးဖြစ်ပြီးဒီမိုကရေစီကနုနယ်တဲ့အစီအမံသာရှိနေစေဖြစ်တဲ့အချိန်ယူကြိုးပမ်းရအောင်မှာဖြစ်တယ်လို့မြန်မာစစ်ဘုံချုပ်တွေကိုအရေးယူဖို့ထောက်ခံတင်ပြထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေအစီရင်ခံစာပေါ်ထွက်လာပြီးနောက်စက်တင်ဘာ10ရက်နေ့စွန်းနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာကာဒီနယ်ဘုတ်ကဖော်ပြထားတာဖြစ်ပါတယ်